တော်တဲ့ရှင်များမင်္ဂလာပါဥပုသ္စာဖြည့်သင်ငန်းစာ၈ဖြစ်ပါတယ်ဖေဖော်ဝါရီလ15ရက်ကနေ21ရက်အထိလေ့လာသွားမယ့်ဥပုသ္စာဖြည့်သင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့မုံတိုင်းထန်သောပင်လယ်မှကောင်းကင်မိုးတိမ်ပေါ်သို့ဖြစ်ပါတယ်ဖတ်အပ်မဲ့ကျမ်းချက်တွေကတော့ဒန်လာနဂတိကျန်ခန်းကြီး9တသက်လုံးနေဩရဇာဒုတိယဆောင်ခန်းကြီး2ငွေ1ကနေ12ယောမဩရဇာခန်းကြီး8ငွေ1ရှင်မာကုခရစ်ဝင်ခန်းကြီး13ငွေ26ရှင်လုကာခရစ်ဝင်ခန်းကြီး9ငွေ26ရှင်လုကာခရစ်ဝင်ခန်းကြီး12ငွေ8တိမောသေဩရဇာပထမဆောင်ခန်းကြီး2ငွေ5တို့ဖြစ်ပါတယ်။အဓိကကျမ်းချက်ကတော့ဒေလနာဂတိကျမ်းခန်းကြီး9ငွေ29မှာတွေ့နိုင်ပါတယ်။ကောင်းငင်အောက်၌နိုင်ငံနှင့်တကွအာနာဇက်ဘုံတကူရှိသည်များကိုအမြင့်ဆုံးသောဖျားဤတန်ရှင်းသောအမျိုးသားတို့သည်ရကြလိမ့်မည်။ထိုဖျားသခင်ဤနိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏။မင်းကြီးအပေါင်းတို့သည်တိုးဝင်၍ကျွန်ခံရကြလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်။အခုတစ်ပတ်သင်ခန်းစာကတော့ဒေလ9ကယူပါယုံအကြောင်းပဲဖြစ်ပါတယ်။ဒေလနဂတိကျန်ခန်းကြီး2ကအိမ်မက်နဲ့အလားတူရှင်တွဲသွားတာတွေ့ရပါတယ်။သို့သောဒေလနဂတိကျန်ခန်းကြီး9ဟာဒေလနဂတိကျန်ခန်းကြီး2ကဖော်ပြချက်တွေကိုပို့ပြီးတော့ဖော်ပြပေးထားပါတယ်။အဲ့ဒီယူပါယံကိုရတဲ့အချိန်ဟာညအချိန်ဖြစ်ပြီးတော့အရက်လေးမျက်နှာကနေလေတိုက်ခတ်လာတာကိုမြင်တွေ့ခဲ့ရပါတယ်။အမှောင်တုလွှမ်းနေတဲ့ရင်မျက်နှာပြင်ကိုဖန်ဆင်းစအချိန်နဲ့နှိုင်းရှင်ပါတယ်။သို့သောဒီနေရာမှာဖန်ဆင်းခြင်းကိုနှောက်ရက်တိုက်ခိုက်တဲ့အရာပေါ်လာပါတယ်။ဒုတိယအကြောင်းကတော့ယူပိုင်ယုံမှာမြင်ရတဲ့သတ္တဝါတားရဲတွေဟာမတန့်ရှင်းတဲ့အကောင်၊ကျဉ်ကျုပ်တဲ့အကောင်တွေဖြစ်ပါတယ်။ဖန်ဆင်းချေရာတွေကိုဖျက်ဆီးနှောက်ယှက်တယ်လို့ပုံဆောင်ပါတယ်။တတိယအကြောင်းမြင်ရတဲ့သတ္တဝါတွေကတော့တိရစ္ဆာန်တွေအပေါ်အင်အားတကူနဲ့အနိုင်ကျင့်တဲ့ခွန်အားရှိတာတွေ့ရပါတယ်။အထက်ဘက်ကတော့အာဒံကိုလွှဲပေးထားတဲ့အုပ်စိုးခြင်းအခွင့်ကိုအေဒင်ဥယျာဉ်မှာစတင်ပြီးတော့အဲ့လိုမျိုးသောနိုင်ထက်စင်းနေအာနာရှင်တွေလက်ကိုကြာဆင်းခဲ့တဲ့ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။သဒုထအကြောင်းကတော့ကြွားလာမဲ့လူသားနဲ့အတူဖျားသခင်ရဲ့အုပ်စိုးမှုကိုတက်ဆိုင်သူကိုပြန်ပြီးတော့လွတ်အပ်ပေးမဲ့အကြောင်းဖြစ်ပါတယ်။အေဒင်ဥယျာဉ်ကအာဒံလက်လွတ်လိုက်ရတဲ့အရာတွေကိုလူသားဟာကောင်းကင်တရားစင်တဲ့နေရာမှာပြန်လည်ပေးအပ်မှာဖြစ်ပါတယ်။တမန်ကျမ်းစာကပုံဆောင်ပြသထားတဲ့ယူပါယုံရဲ့မြင်ကွင်းကိုချုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်ယူပါယုံရဲ့အ내အထိပ်ပဲအသေးစိတ်ကိုကောင်းကင်တမန်တွေကနေဖော်ပြပေးခဲ့ပါတယ်။ဒီတကြောင်ပျော်ဖက်ပြုခြင်းရဲ့အ내အထိပ်ပဲကိုကျွန်တော်တို့နားလည်ရတာပဲဖြစ်ပါတယ်ဆိုပြီးတော့ဥပုံနေဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။